ခေါခင်ကကိုအောင်သူခင်ဗျဒီကျွန်တော်တို့28မျိုးဆက်ចောင်းသားတွေအနေနဲ့ပေါ့လေလားအခုချိန်မှာလိုက်လံဖန်ဆီးခံနေရတယ်အန်ဒီရဲ့မျိုးစုံနဲ့ညှင်းဆိုင်နေရတယ်တင်းဆောင်နေကြတယ်လက်ရှိအခါကျတော့လက်ရှိအခြေအနေကိုဘယ်လိုသုံးသပ်ပြီးတော့ချိဆက်ဗာမြန်လုပ်ဖို့အစီအစဉ်ရှိပါလဲခင်ဗျာ
ဒီတော့ဗာကျွန်တော်တို့ကဒီလိုရအကြောက်တရားရဲ့ချင်းချောက်ကိုခံနေရတယ်ဗျအဲ့တော့ကျွန်တော်တို့နိုင်ငံမှာမျိုးဆက်အလိုက်ဒီအကြောက်တရားကိုအစိမ့်မိပေးတယ်လို့အပေးခံနေရတယ်ဒါပေမဲ့ပြည်သူတွေကသူတို့ရဲ့လွတ်လပ်ခွင့်နေတယ်မလွတ်လပ်ခွင့်နေဘူးသိကြပါလေသူတို့ကအမြဲတစေသူတို့ရဲ့ခံစားမှုဘုံတလုံးလိုရင်မာပိုက်ပြီးတော့နေနေကြတာပါတနေ့နေ့မှာသူတို့ရဲ့ခံစားချက်တွေကဘုံတလုံးလိုပောက်ပွဲထွက်လာကြမှာပါနောက်တစ်ခုကကျွန်တော်ပြောချင်တာကတိုင်းပြည်ကိုမနာစေခြင်းပြည်သူလူထုကိုမစတိခြင်းတတ်မတော်ဆိုတာလဲကျွန်တော်တို့ပြည်သူလူထုပါပဲအဲ့တော့ပြည်သူအချင်းချင်းဆွေးနွေးမှုနိုင်တိုင်ပင်အနာဂတ်မြန်မာနိုင်ငံတော်အတွက်လက်တွဲကြဖို့တင့်ကြီးလို့ပဲကျွန်တော်ပြောချင်တယ်ကနောက်တစ်ခုပို့ဆိုတာကစစ်အစိုးရကသူ့ရဲ့ဒေါက်တိုင်တွေဖြစ်တဲ့ဒီကြန့်ခိုင်ရင်နဲ့ဖွံ့ဖြိုးရေးကိုစားအားရှင်ကိုစားတဲ့အဖွဲ့အစည်းလူပုဂ္ဂိုလ်တွေကိုတဝဲအသုံးချမယ်ဒီအဖွဲ့အစည်းဒီပုဂ္ဂိုလ်တွေကလည်းနောက်ပိုင်းမှာသူတို့ကိုသူတို့အလွဲသုံးစားပြုခြင်းခံလိုက်ရတယ်ဆိုတိဝင်လာခဲ့ရင်အခြေအနေတွေကပိုရှုပ်ထွေးလာနိုင်ပါတယ
်ဟုတ်ကဲ့ဒီနောက်တစ်ခုထပ်ပြီးမေးချင်တာပေါ့လေအခုဆိုရင်80မျိုးသက်တွေဥဆောင်နေလို့ရှာမှုမှာဟလာတစ်ခါလှုပ်တိုင်းလှုပ်တိုင်းမှာဟလာအနည်းဆုံး10ရောက်15ရောက်လောက်ဖမ်းခံရတဲ့ခါကျတော့သူကလည်းပြောတာ88မျိုးသက်များအပါဝင် NLD အောက်ခြေလူငယ်များပေါ့လေဟလာအခြားအင်အားစုများကပေးဆက်ရတာနဲ့ဟလာဒီကဲပြန်ရတာနဲ့မျှမှမျှရတယ်လို့သူကလည်းစိုးရိမ်ပုံပြီးမေးကြတာရှိပါတယ်ဒီကိစ္စတွေကိုရောဘယ်လိုများဒီကျောင်းသားကောင်းဆောင်တို့နဲ့ပြောချင်ပါလဲခင်ဗျာ
ဘူးရင်းပြောလို့ရှိရှင်ကပြည်သူကငတ်လို့ငတ်နေတဲ့အကြောင်းပြောတယ်ကအဲ့အဲ့ဒီငတ်နေရချင်းအကြောင်းကိုဖြည့်ရှင်းပေးဖို့တောင်းတယ်ကဒါကိုမတရားဖမ်းဆီးတယ်နှိပ်စက်တယ်ဂျိုင်းနေတယ်ကအဲ့တော့အဲ့ဒါဘလို့အစိုးရရဲ့လက္ခဏာမျိုးလဲပေါ့နော်ဘယ်အစိုးရရဲ့နိုင်ငံရေးဥပဒေရုပ်လဲကအဲ့တော့ဒီလိုအစိုးရမျိုးကိုဘယ်ပြည်သူကရေးရှိတည်ခံနိုင်မလဲကအဲ့တော့ကျွန်တော်တို့ကဟဲ့လားကျွန်တော်တို့ကအများကြီးပေးဆက်ရတယ်ကျွန်တော်တို့ရဲ့အင်အားစုတွေပေးရတယ်နောက်တစ်ခုဒီငင်းကြမ်းစွာဆန္ဒပြတာကိုလက်မခံရင်ကျွန်တော်တို့ဘာကိုလက်ခံပြီးဆက်ပြီးစဉ်းစားမလဲပေါ့နော်အဲ့တော့ဒါကအဖြေပဲကဒီငင်းကြမ်းစွာဆန္ဒပြတာကိုလက်မခံရင်ကျွန်တော်တို့ကဘာကိုလက်ခံပြီးဆက်စဉ်းစားမှာလဲဆိုတာအဲ့ဒါအဖြေပဲကအဖြေမရှိဘူးကျွန်တော်တို့ကဟဲ့လားကျွန်တော်တို့ရဲ့အင်အားစုတွေပေးဆက်နေရတယ်ဆိုတာမဟုတ်ဘူးကြကျွန်တော်တို့ပေးဆက်ရတာနဲ့ညီညာတဲ့တန်ဖိုးတစ်ခုကိုကျွန်တော်ပြန်ကြလိမ့်မယ်လို့ပဲယုံကြည်ရတာ
ဒါဖြင့်88မျိုးဆက်ចောင်းသားတွေတင်းနဲ့ကအခုလှုပ်တဲ့လှုပ်ရှားမှုတွေကိုဆက်ပြီးတော့လှုပ်ဆောင်သွားမှလားဒါမှမဟုတ်ရှေ့ဆက်ပါလှုပ်ပြန်ရှိပါလဲခင်ဗ
ျဆက်လှုပ်သွားမှာဆက်လှုပ်သွားမှာဆက်လှုပ်သွားမယ်ဆိုတာကခုနကကျွန်တော်ပြောသလိုမျိုးပေါ့နော်ဟာဒီကျွန်တော်တို့ဆက်လှုပ်တဲ့လုပ်ငန်းစဉ်တိုင်းမှာအဖက်ကနေပြီးဒီကြန့်ခိုင်တဲ့ဖွံ့ဖြိုးရေးဟာစားအားရှင်လို့စားတဲ့ဒီအဖွဲ့အစည်းတွေကိုသူတို့တော်လည်းအသုံးချမယ်ဒီအဖွဲ့အစည်းဒီပုဂ္ဂိုလ်တွေကလည်းနောက်ပိုင်းမှာသူတို့ကိုသူတို့အလဲသုံးစားပြုခြင်းခံရရတယ်ဆိုရဲအတိဝင်လာခဲ့ရင်အခြေအနေတွေကပိုရှုပ်ထွေးနိုင်တယ်ကြအခုကဒီလိုအတိမျိုးတွေလည်းဝင်လာကြပြီကြအဲ့တော့ကျွန်တော်ဆွေးနွေးတာဘာလဲဆိုတဲ့အခါကျတော့အင်အားတစ်ခုနဲ့တစ်ခုပေါင်းစည်းတဲ့အခါဒီတဲ့ကြီးမားတဲ့ထိန်းလို့မရနိုင်တဲ့အင်အားတွေပေါ်ထွက်လာတယ်ကြအဲ့ဒီလိုအင်အားတွေအချင်းချင်းတိုးဝင်ပြီးတော့မှဒီအမျိုးသားပြည်နယ်တင့်မြင့်ကြီးဟာစစ်စစ်မှန်မှန်ပေါ်ထွန်းလာမှာလားအခုရောကျွန်တော်တို့စစ်မှန်တဲ့အမျိုးသားပြန်လဲတင့်နေယူအချင်းချင်းကအားပြိုင်မှုတွေဇက်ကျိုးတက်ပြီးတော့ပြည်သူလူထုရဲ့ဆင်းရဲဒုက္ခတွေကိုဖြေရှင်းပေးရမယ်ဆိုရဲစိတ်နဲ့မလုံနိုင်ကြဘူးလားအချင်းချင်းကျွန်တော်တို့လက်တွဲနှုတ်ဆက်တဲ့အချိန်ကိုရောက်ပြီကအဲ့တော့ကျွန်တော်တို့ကတော့ကျွန်တော်တို့ဆက်လုပ်မယ်ကျွန်တော်တို့ရဲ့ဆန္ဒပြမှုတွေတရားတယ်ကျွန်တော်တို့ငင်းကြဆောင်နဲ့ပြတယ်ဒီလိုမှမဟုတ်ဘဲနဲ့ဟာစစ်ဆိုရသူ့ရဲ့တောက်တိုင်တွေကိုမင်းမဲစရိုက်လက္ခဏာတွေတွတ်သွင်းတယ်သူ့ရဲ့တောက်တိုင်တွေကလည်းမင်းမဲစရိုက်ပုံသဏ္ဍာန်တွေပို့ဆန်လာမယ်ဆိုလို့ဆိုရှင်ပြည်သူလူထုကလည်းဒါကိုခွင့်လွှတ်တည်ခံလာမှာမဟုတ်ဘူးသူ့ရဲ့တောက်တိုင်တွေအကုန်လုံးကိုဖြိုလဲပစ်ဖို့အသင့်ဖြစ်ကောင်းဖြစ်လာနိုင်တယ်အဲ့ဒါတွေကိုကျွန်တော်တို့ညီနေရတယ်အဲ့ဒါတွေကိုကြားနေရတယ်အဲ့ဒါတွေကိုကျွန်တော်တို့သိနေရကျွန်တော်တို့ဆက်လုပ်သွားမှာပဲကအဲ့တော့ဗျာတိုင်းပြည်မှာရှိတဲ့ဟာဆရာတော်ကြီးတွေတန်ခါတော်ကြီးတွေအမှုပညာရှင်တွေကြော်ကြားတဲ့ဟာစာပေအမှုပညာရှင်တွေအဲ့ဒါတွေကလည်းကျွန်တော်တို့ရဲ့ပြည်သူတွေရဲ့ရင်ခုန်တံကိုအခုလောလောဆယ်သူတို့တည်တယ်မြည်ကြပြည်သူရဲ့လူအပ်ချက်တွေကိုသူတို့တည်တယ်မြည်ကြအဲ့တော့အဲ့ဒီဟာတွေကိုဆရာတော်ကြီးတွေအနေနဲ့လည်းဟာလိုက်ပါပြီးတော့ဟိုဆောင်ရွက်တည်နေတာတစ်ဖက်တစ်လမ်းကနေပြီးတော့ဒီအမှုပညာရှင်အနေနဲ့လည်းပြည်သူတွေရဲ့ရင်ခုန်တံတွေကိုသူတို့ခံစားကြည့်စီခြင်းနဲ့က
ဟုတ်ကဲ့ပါဟုတ်ကဲ့ပါခင်ဗျာဒါဖြစ်ရင်ဒီပြည်သူလူကရွေးကောက်တင်မြောက်ထားတဲ့1990ခုနှစ်ရွေးကောက်ပွဲမှာအနိုင်ရရဲ့ပြည်သူလူတော်ကုသလေးအနေနဲ့ကရောဒီလိမ့်လှူရှာမှုမှာဒီနေ့အကျက်တည်းမှာဘလို့အခန်းကဏ္ဍမျိုးကပါဝင်ဆောင်ရွက်တည်နေလို့ထင်ပါလေခင်ဗျာ
ဟာဒါပါဝင်ဆောင်ရွက်တင်တာပဲဒါသူတို့ကိုရွေးကောက်ဟာသူတို့ကိုတင်မြောက်ထားတာကပြည်သူတွေပဲကြာအဲ့ဒီပြည်သူတွေရဲ့ဟာခံစားချက်ကိုသူတို့ကနေပြီးတော့ဥဆောင်ပြီးတော့သူတို့ကပြရပြတာမယ်အချိန်မှာအဲ့ဒီပြတာမယ်အချိန်မှာမှဒီဟာလှတ်တော်ကိုယ်စလဲတွေကဖတ်မလာဘူးဆိုလို့ရှိရင်ဟာလာပြည်သူတွေရဲ့ကိုယ်စလဲဆိုတာဟုတ်ရောဟုတ်ရဲ့လားလို့ကျွန်တော်ပြန်လေးနေတယ်လားဟာလား